မြန်မာစစ်ကောင်စီခေါင်းဆောင်ကထာဝရညီညာရေးအတွက်ထိထိရောက်ဖြစ်အောင်သူကိုယ်တိုင်နဲ့လာရောက်ဆွေးနွေးဖို့ဖိတ်ခေါ်တဲ့အပေါ်တိုင်းသာခေါင်းဆောင်နေဘက်ကမစင်မလင်းဖြစ်နေကြပါတယ်။တိုင်းသာခေါင်းဆောင်အများစုကအခုလိုကမ်းလှမ်းတာကိုသူတို့ကြုံမသိထားပဲအချင်းချင်းအရင်ဦးဆုံးညှိနှိုင်းဖို့အချင်းယူရအောင်မှာမို့လက်ရှိအချိန်မှာထူးခြားတဲ့တွေးဆမှုဖြစ်ဖို့အားနည်းနေလေအောင်မယ်လို့တုံ့တက်ကြ ေကိုဘာကြောင့်မဖိတ်ရတယ်လဲဆိုတဲ့အပေါ်မှာလဲစစ်ကောင်စီပြောခွင့်ရကရှင်းပြထားပါတယ်ဒီအကြောင်းကိုတော့ကိုဝင်းမင်းကဆက်ပြီးတင်ပြมาဖြစ်ပါတယ်ဗျာ
ဟုတ်ကဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့အခုလိုကံလန့်မှုပေါ်KNU ကရင်မျိုးသားစည်းရုံးအထွေထွေတွင်မူဖရိုတာတို့မူက
ကျွန်တော်တို့ကတော့အစည်းအဝေးတော့မထိုင်ရသေးဘူးဒါပေမဲ့မူကတော့ရှိထားတယ်လေကျွန်တော်တို့ကငင်းချမ်းရည်အများလိုလာတယ်ဒါပေမဲ့ညနေ80ကျော်ကြာအမြင့်တွယ်နေတဲ့ပြဿနာဖြေရှင်းရေးကိုဥတည်တဲ့အချက်တွေရှိခြင်းမရှိခြင်းကိုအခြေခံလို့တော့ကျွန်တော်ရှာနေတော့ဦးမယ်ပေါ့လူကိုယ်တိုင်တွေ့တာလားဒါမှမဟုတ်လေအဖွဲ့နဲ့တွေ့လားဆိုတာကမူဝါဒပေါ်မှာပဲမူတည်ရဲ့ဆိုတော့တမှု6ချက်နဲ့ဆက်လုပ်သေးလားမလုပ်သေးဘူးလားဆိုတာလေးတော့ဒီရှင်းရှင်းလေးပြောနိုင်ကောင်းမယ်သူယူဆချက်သူခံယူချက်များပြောင်းသွားကြတာပေါ့အဲ့ဒါလေးလည်းသိချင်လာလေနောက်တစ်ခုကတော့စစ်တပ်ရော PDF ရော EO ရော NUG ရော CRPH ရော stakeholder အစ်တီအောင်းတွေအကုန်လုံးကတဲ့အဖွဲ့ပဲဖြစ်ဖြစ်တော့စစ်တပ်မှာမဟုတ်ဘူးငချမ်းရေးလို့ကြွေးကြော်လိုက်မယ်ဆိုရင်တော့အရှိတရားကိုအခြေခံပြီးဖြည့်ရှင်းတဲ့လမ်းကြောင်းကိုဖန်တီးဖို့ပထမအဦးဆုံး propose လုပ်တင်ပါလေ
ဒီပေါ်အေးအေးရခိုင်တက်တော်ပြောခွင့်ရခိုင်သူခကလည်
းကျွန်တော်တို့ ULA ဘောကော်မတီထဲမှာလည်းဆွေးနွေးရအောင်မယ်ဗျကျွန်တော်တို့ရဲ့ညီနောင်မဟာမိတ်အဖွဲ့အစည်းတွေဂျာတင်းမှာလည်းပဲဆွေးနွေးရအောင်မယ်ဟိုပြီးမှပဲဟိုပြောလို့ရမယ်ဗျ
ကြာပြင်UWSA လို့တကောက်ခေါ်တဲ့ဝါတက်ဖွဲ့လာရှိုယုံတာဝန်ခံဦးညီရန်က
ဌာနချုပ်ဘက်ကပေါ့နော်ဒီမှတ်ချက်ပစုံတွေကတော့လေးမလာသေးဘူးနော်သူချင်းဒီနော
်တစ်ချိန်ထဲမှာတရားပြည်နယ်ကဒေသခံမျိုးပြပျောက်ကြားအဖွဲ့တွေနဲ့ပေါင်းလုံနေရတဲ့ KNPP ကရင်ပြည်မျိုးသားထုတ်တဲ့ပါတီအတွင်းမှတစ်ခုတန်နေရကလည
်းဒါကအပြောတစ်မျိုးအလုပ်တစ်မျိုးဖြစ်နေတယ်ပေါ့လေဘပိနစ်စွေသူဖိတ်ကြားတဲ့အပေါ်မှာကကျွန်တော်တို့ရဲ့တိုင်းနာတောင်းလိုင်းအဖွဲ့စည်းတွေကိုကျခွဲဖို့နောက်မှဒီတိုင်းသားနဲ့ဒီဒီမှ PDF တော်လိုင်းအဖွဲ့စည်းတွေကိုဖြူခွဲဖို့တတဲ့ပဲလို့တော့ကျွန်တော်တို့မြင်တယ်ဒီအချိန်မှာသူတို့စစ်ကောင်စီတပ်ဖက်ကတော်တော်လေးဖြူပြဲဖြစ်နေပြီးထိလေထိနာနေပြီးသူတို့ဒီအချိန်မှာဆွေးနွေးလိုက်ရတော့သူ့အတွက်တက်တမယ်လို့စည်းစားကောင်းစည်းစားလိုက်မယ်ဒီကြားထဲမှာလေကျွန်တော်တို့ဘူကော်မတီအားလုံးကဆွေးနွေးမှုကတော့မလုပ်ရသေးဘူးလေဘယ်လိုပဲဆွေးနွေးဆွေးနွေးမှာတင်မယ်လို့တော့သူပြချက်ကထွက်လာမှာမဟုတ်ဘူး
။ဒါအပြင် PPSD လို့တူကခေါ်တဲ့အပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ငြိမ်းချမ်းရေးဦးဆောင်အဖွဲ့ကအကြံပေးဦးခွန်ဆိုင်က
SAC ရဲ့သက်တမ်းကနောက်ထပ်6လပဲကျန်တော့ပြီဆိုတော့ဒီရုပ်ကောက်ဖွဲ့ချင်းပါဘူးយ៉ាងပြင်ဆင်နိုင်ဖို့ဆိုတာအချိန်ကတိတ်မများတော့ဘူးပေါ့ဗျာ။အဲ့လိုမျိုးပြင်ဆင်ဖို့ဆိုရင်ငားလိုချင်တာလည်းရကျင်တယ်ဆိုလို့ရှိရင်သူများလိုချင်တာလည်းပေးနိုင်အောင်ပတ်ချုပ်ကြီးရဲ့ကျူးစားဖို့ဆိုပါလေသူကဘာပေးမယ်ဆိုတာမပြောဘဲနဲ့ဆွေးနွေးကျင်တယ်ဆိုလို့ရှိရင်အနည်းဆုံးပထမတစ်ချိန်ကတော့နည်းလိမ့်မယ်တကယ်လို့တွေ့ပြီးတဲ့အချိန်မှာခင်ဗျားတို့ဒါပေးမယ်ဆိုတဲ့အခါကျလို့တမျိုးဖြစ်မှာပေါ့လုံးလုံးစင်ကတော့သူကရှိပေမဲ့မပေးဘူးဒီ NUG တို့ဘာလို့ကတော့ဘာမှမရှိဘဲနဲ့ပေးမယ်ဆိုတဲ့အခါကျတော့ကြားထဲမှာရှိနေတဲ့ EEO တွေကဘယ်လိုဆုံးဖြတ်မှာလဲချက်ချင်းမေလအတွင်းမှာချက်ချင်းဖြစ်ဖို့ဆိုတာအာနေအောင်ပဲပေါ့ဗျာအများကြီးထပ်ကြိုးစားရအောင
်စစ်ကောင်စီက EAO တွေကိုဒါကန့်လန့်ပြီး NUG နဲ့ PDF တွေကိုဘာကြောင့်မကန့်လန့်ရပါလဲလို့မေးရမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုဖြေပါတယ
်ဒီဘာမှုပေါ်ကျတော့ပြောချင်တာကတော့ဒီ EAO ဖွဲ့တွေနဲ့ PDF NUG အပြီးကအကြမ်းဖက်အဖွဲ့တွေကဖြစ်ပြီးလို့တမိုင်းကြောင်ရောမတူပါဘူးဗျာတိုင်းသားတွေရဲ့အခွင့်အရေးတိုင်းသားနေမိတဲ့အခွင့်အရေးကိုသူတို့တောင်းဆိုနေကြတာဖြစ်တယ်။ဒီ PDF NUG အဖွဲ့ဆိုတဲ့အဖွဲ့တွေဒီဖြစ်ပေါ်လာတဲ့အကြောင်းရင်းကဒွေဘာလာယူကောက်ပွဲမျက်မှတ်တော်မူတွေကိုပြေဆုံးဆွေးနွေးညှိနှိုင်းရေးလမ်းကြောင်းအရာပွားဖို့ဖြည့်ရှင်းပြီးကိုကျွန်တော်တို့တောင်းဆိုခဲ့တယ်။အစိုးရကနေဖြည့်ရှင်းပြီးကိုတောင်းဆိုခဲ့တယ်။နောက်ပိုင်းမှာတွတ်တော်ခေါ်ယူပြီးဖြည့်ရှင်းပြီးကိုတောင်းဆိုခဲ့တယ်။ပြီးရင်အကြီးအကဲအဆင့်တွေဖြည့်ရှင်းပြီးကိုကျွန်တော်တို့တောင်းဆိုခဲ့တယ်။တတိယထောက်ထားခိုင်ရုံနဲ့ပြခဲ့တာပဲ။ဒ Dario Pishima Baby, Ludo, Dinko, Bojo, Dada, Nangay, Ya, Evo, Chini, Dinabi, Fayfala, Dianima, and Nangano Dawan Yayu Giada. I Nangano Dawan Yayu Bida Kamale, the Ludo Kudele, long for the duty. Dandido, CD, Yedama, Shidara, Trucio, Boston Yare, Shinja Bima Dari, Go, Truni, the Dadio, Bian Luder, but the Audi, and Pishinga, one of your Dodo, Shelda Kama, the Rugo, Tatian Tima, CEO, CEO Bima. ဒီအကြမ်းတက်လုပ်ရတယ်ကိုလောက်ခဲ့တာဖြစ်တယ်။ကွာချားချက်ဒီလိုတွေနဲ့ကျွန်တော်တို့အစိုးရအဆက်ဆက်ပေါ့နော်တမတော်နဲ့ပြိပကသွင်းနဲ့ရက်ဒီလာခဲ့တာကြာရွှေ့ပါတယ်။သူတို့ရဲ့တောင်းဆိုချက်ကတော့ဒီတိုင်းသားတွေရဲ့အခွင့်အရေးကိုအထူးကထားပြီးတောင်းဆိုတာဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတမတော်တော့နိုင်ငံတော်အစိုးရအနေနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံနဲ့ပြည်ထောင်စုစနစ် အလိုမျိုး EEU နဲ့ကိုမတူတဲ့အကြမ်းဖက်လုပ်ရမျိုးတွေလောက်တာကိုကျွန်တော်တွေ့ရတယ်။ဟိုအဖွဲ့တွေအနေနဲ့ကသူတို့ရဲ့နေမြေမှာရှိတဲ့စာတင်ကြောင်းတွေသူတို့ရဲ့နေမြေမှာရှိတဲ့ကျန်းမာရေးဌာနတွေသာသနာရေးအဖွဲ့အုံတွေဘုံကြီးတွေတတ်တာချက်တာမရှိဘူး။ခုဒီ PDF NUG အကြမ်းဖက်အဖွဲ့တွေငါနဲ့မတူငါရတူဆိုတဲ့မူဝါဒကိုကန်ဆယ်ပြီးကျောင်းတွေပေါက်ခွက်ချက်ပြီးရင်ကျောင်းတွေမှာသူတို့တက်တွေဆွဲပြောကြဒါစစ်ဖက်ဆိုင်ရာအသုံးပြုမှုတွေရှိတယ်ဆရာဆရာမတွေကိုတတ်တယ်ဆရာဆရာမတွေကိုတရားတိုက်တယ်ဖြစ်စဉ်တွေအများကြီးရှိပါတယ်အပြီးရင်ကျွန်တော်တို့ဂျမားရေးဝန်ထမ်းတွေကိုမနေနိုင်အောင်လုပ်တယ်ဂျမားရေးဝန်ထမ်းတွေကိုဖမ်းဆီးတတ်ထတာတွေလုပ်တယ်ဂျမားရေးဆိုင်ရာစေကန်းတွေအဆောက်အဦတွေပေါက်ခွဲချက်စီကြတွေလုပ်တယ်ဆရာတော်တွေတန်ခါတော်တွေကိုတတ်ချတာတွေလုပ်တယ်ခုံကြီးကျောင်းတွေကိုမီးရှို့တာတွေလုပ်တယ်အထင်ရှားပါပဲEU တွေတောင်းမှမလုပ်တဲ့အကြမ်းဖက်မှုတွေကိုလှောက်ဆောင်နေတဲ့အဖွဲ့တွေဖြစ်တယ်။ဒါကြောင့်မလို့တော့ကျွန်တော်တို့အနေနဲ့ဒါတွေးဆဆွေးနွေးရေးလမ်းကြောင်းကိုလူဝင်ပါလာကြတဲ့အတိုင်းယူကောက်ပဲပြီးကြတယ်ကျွန်တော်သွားခဲ့တယ်။ဒါတွေကိုစန့်ကျင်ပြီးမှလုပ်။သူတို့ရဲ့မဲမတမာမှုတွေကိုဖုံးကွယ်နိုင်ဖို့အတွက်ပြည်သူလူထုကိုအသုံးချပြီးတော့ကြဆောင်ရွက်နေတာပဲဖြစ်တယ်။ဒီအဖွဲ့တွေကကျွန်တော်တို့ကဆွေးနွေးစရာအကြောင်းရှိလို့ပြောနေပါတယ်။ဒါကြောင့်မလို့ခုနပြောတဲ့ပေါ့နော် EU တွေနဲ့ NUG PDL လိုအကြမ်းဖက်အဖွဲ့တွေနဲ့ကိုဒါခွဲခြားအောင်လုပ်တယ်ဆိုတဲ့ဆွဆွဲချက်တွေအတိတ်တည်းမရှိတဲ့ဆွဆွဲချက်ဖြစ်ပါတယ်အစားကတည်းကရက်တီကြီးကိုတမိုင်းကိုမတူတဲ့အဖွဲ့တွေဖြစ်တယ်လို့ပြောလို့ပါတယ်အဲတော့တချို့နေရာတွေမှာတချို့ EU အဖွဲ့တွေကဒီ PDL NUG အကြမ်းဖက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေရမှုတွေရှိပါတယ်ဒီ EU အဖွဲ့တွေကိုလည်းကျွန်တော်ပြောချင်တာကမမတမာမှုနဲ့အရေးယူခံမှာကိုရှောင်ရှားပြီးတော့မတမာတဲ့လောက်ရတဲ့အကြမ်းဖက်လောက်ရတဲ့နဲ့လုံနေတဲ့ EU တွေနဲ့ဆက်ပေါင်းရင် EU တွေနဲ့ဖတ်ဆက်ပေါင်းရင်တော့ EU တွေရဲ့ဒင်းလီတွေပဲနစ်နာတာပဲအဖတ်တင်တယ်လို့ကျွန်တော်အနေနဲ့ပြောလို့ပါ
တကယ်တော့မြန်မာစစ်အာဏာသိမ်းပြီးနိုင်ငံတကာအတော်များများမှာတိုက်ခိုက်မှုတွေပိုပိုဖြစ်လာချိန်မှာအခုစစ်ကောင်စီခေါင်းဆောင်ကမ်းလှမ်းချက်နဲ့ပတ်သက်ပြီးအိန္ဒိချင်းတရုတ်နိုင်ငံကလည်းဘလို့ကဏ္ဍကပါမလဲဆိုတာစောင့်ကြည့်အောင်မယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ